မြန်မာစစ်တပ်ကပြည်သူတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နဲ့တိုင်းပြည်မှာအရေးဖက်အုပ်ချုပ်ရေးပြန်လည်ဖော်ဆောင်ဖို့အတွက်မြန်မာစစ်တပ်ကိုနိုင်ငံတကာဖိအားတွေပို့ပြီးပေးကြဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ်ချယ်ဘတ်စလာကတိုက်တွန်းလိုက်ပါတယ်။ VOA သတင်းတော့လီဇာရှလိုင်းဂျနီဗာမြို့ကနေပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်။
မြန်မာစစ်ကောင်စီတပ်တွေကပြည်သူတွေပေါ်ကျူးလွန်ခဲ့တဲ့ကြီးမားကျယ်ပြန့်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းကတက်တက်ကြွကြွတုံ့ပြန်ဆောင်ရွက်ခြင်းမရှိခဲ့တာနဲ့ပတ်သက်ပြီးကျောသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲမစ်ရှယ်ဘက်စလက်ကစိတ်ပြတ်တုံ့လုံးမိတယ်လို့ပြောလိုက်ပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီနည်းရရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာဟာတနည်းနည်းပါးရှိလာခဲ့ပြီးဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးမြန်မာစစ်ကောင်ဆောင်တွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့ပြီးပြစ်ဒဏ်ကနေလည်းလွတ်ကင်းနေလုံပဲဖြစ်တယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်စလက်ကပြောပါတယ်။အဲ့လိုစစ်တပ်ကကျူးလွန်နေတာတွေကိုတစ်ကမ္ဘာလုံးကပြစ်တင်ရှုတ်ချခဲ့ပေမဲ့ဒါကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေတော့မရှိခဲ့ဘူးလို့သူမကပြောလိုက်ပါတယ်။ကုလလူခွင့်ရေးအကြီးအကဲဟာမကြသေးခင်ကပဲလူခွင့်ရေးကာကွယ်သူတွေတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းသူတို့ကဖမ်းဆီးနှိပ်စက်ခံခဲ့ရတဲ့တဲ့တော့ဒီချင်းကြောက်ခံရတဲ့စက်ရုံလုံးသမားတွေနဲ့ပြည်မနေစက်မှုတွေကိုအရှင်ုံမြင့်လှုပ်ဆောင်ခံရတဲ့ရိုးရာရေးပါဝင်လူလဲစုဘာသာဝင်တွေနဲ့တိုင်းသားတွေကြုံခဲ့ရတဲ့ကြောက်မက်ဖွယ်ရအဖြစ်ဆိုးတွေကိုတင်ပြခဲ့ကြတယ်လို့ကုလလူခွင့်ဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရရူပတ်ကိုဗယ်ကပြောပါတယ
် The brutal effort by security forces to crush dissent led to the killing of at least 1500
people ဖေဖော်ဝါရီလတည့်ရက်စစ်တပ်အာဏာသိမ်းရင်ကစပြီးမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ငံရေးအတိုက်အခံတွေကိုရရဆက်ဆက်အကြမ်းဖက်နှိမ်နှင်းခဲ့ရကနေသိဆုံးတဲ့သူဦးရေဟာ1500ကျော်သွားပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာနိုင်ငံတော်ဝန်ဖြစ်နေတဲ့လက်နက်ကင်တိုက်ပွဲတွေနဲ့အကြမ်းဖက်မှုတွေအတွင်သိဆုံးခဲ့သူတွေမပါဝင်သေးပါဘူး
။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာယုံ OHCH အနေနဲ့မြန်မာနိုင်ငံမှာနေစဉ်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားပြီးဒီထဲကအများစုဟာမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်တာဖြစ်တယ်လို့သူကပြောပါတယ်။ဒီညတော့ဆန္ဒပြတဲ့သူ 1,800 ကျော်ဦးတွေမဲ့ဖမ်းဆီးခံခဲ့ရပြီးတော့အဲ့ဒီက190ထက်မနည်းဟာဖမ်းဆီးခံထားစဉ်မှာတည်ဆုံးခဲ့ကြပြီးတော့အတော်များများကတော့မြန်မာနိုင်ငံခံခဲ့ရတာကြောင့်တည်ဆုံးတာဖြစ်နိုင်တယ်လို့သူကမှတ်ချက်ပေးပါတယ်။မြန်မာစစ်တပ်နဲ့မြန်မာစစ်တပ်ဘက်ကအာဏာသိမ်းတဲ့အပေါ်မှာမြန်မာပြည်သူအကုန်လုံးနှိပါကလက်မခံဘဲကန့်ကွက်ခဲ့ကြပြီးတော့မြန်မာစစ်တပ်ဟာလည်းသူ့ရဲ့အာဏာကိုခိုင်မာအားကောင်းအောင်မလုပ်နိုင်ခဲ့ဘူးလို့မစ္စတာကိုဗယ်ကပြောပါတယ်။
For the first time, the country's many ethnic groups have come together in solidarity and begun to articulate a very different.
ပရမသုံးအကြိမ်အနေနဲ့တိုင်းပြည်တွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့အများအပြားဟာအားလုံးစုစုစည်းစည်းနဲ့တပေါင်းတစ်စီးရဲ့ဖြစ်လာခဲ့ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်လုံးဝကိုမတူညီတဲ့ပို့ပြီးတော့အားလုံးပါဝင်ပြီးဒီမိုကရေစီပုံစံနဲ့အမြင်တွေကိုစတင်ပြီးတော့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုလာနေကြပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့အသိတုံးကတော့မတူကွဲပြားတဲ့အဖွဲ့တွေကြားမှာကွဲလွဲမှုတွေကလည်းကြီးကြီးမားမားရှိခဲ့တာဖြစ်ပါတယ်
။စစ်တပ်ဘက်ကရဲရဲစက်စက်ကျူးလွန်ခဲ့တဲ့လူရည်တွေကိုလူငယ်မျိုးဆက်တွေအနေနဲ့ဒီတိုင်းငုံခံနေမှာမဟုတ်ဘူးဆိုတာကိုစစ်တပ်ခေါင်းဆောင်တွေအနေနဲ့တွေ့လာရမှာဖြစ်တယ်လို့ကိုဘဲကပြောပါတယ်။ဒီမှာပြည်သူတွေဟာသူတို့ရဲ့အခြေခံအခွင့်အရေးအတွက်တိုက်ပွဲဝင်တဲ့နေရာမှာတကယ်ကိုဘာနဲ့မှမတူတဲ့တပ်တီတွေနဲ့ခံနိုင်ရရှိမှုတွေကိုပြသခဲ့ကြတယ်လို့လည်းလူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်စလက်ကပြောပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီပြဿနာကိုအဆုံးသတ်ဖို့အတွက်ခိုင်မာတဲ့လှုပ်ဆောင်ချက်တွေကနေတဆင့်မြန်မာပြည်သူတွေကိုထောက်ခံအားပေးသွားအောင်လဲဆိုတဲ့တန်လိမ့်ခံခိုင်မာမှုကိုအခုခါမှာပြသသွားမှာဖြစ်တယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြခဲ့တာပါခင်ဗျာ။